အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ဒေါ်နယ်ထရမ့်တာဝန်ယူပြီးတလတောင်မပြည့်သေးတဲ့အချိန်မှာပဲကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတကသူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့ကာကွယ်ပြောဆိုခဲ့တယ်လို့သတင်းမီဒီယာတွေကလည်းထိုးနှက်တိုက်ခိုက်သွားပါတယ်။သူ့ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးတာဝန်ခံတွေနဲ့ရုရှားအာဏာပိုင်တို့ရဲ့ကြားကပုံမှန်ဆက်သွယ်လုပ်ခဲ့ကြတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အခြေတင်ဖြစ်စရာတွေပေါ်ပေါက်နေတဲ့အချိန်မှာပဲသတင်းစာရှင်းလင်းပွဲကိုကျင်းပခဲ့တာပါ။ကြာသပတေးနေ့ကအင်ပြူတော်မှာကျင်းပတဲ့သမ္မတထရမ့်ရဲ့သတင်းစာရှင်းလင်းပွဲအကြောင်းဒီသတင်းတော့ဘီလ်ကယ်လို့ပြပို့ထားတဲ့သတင်းဆောင်ပါကိုနှမ်းလောင်ကတင်ပြထားပါတယ်ရှင်
။သတင်းစာရှင်းလင်းပွဲမှာတော့သမ္မတဒေါ်နယ်ထရမ့်နဲ့သူ့အကြောင်းသတင်းရေးသားနေကြတဲ့သတင်းထောက်တွေကြားမကြုံဘူးလောက်အပြန်အလှန်ပြောဆိုခဲ့ကြတာပါ။သတင်းစာရှင်းလင်းပွဲမှာတော့အလို့သမားဝန်ကြီးအဖြစ်သူ့အဆိုပြုခဲ့တဲ့သူကိုသူ့ရဲ့ Republican Party ရင်းကပါလက်မခံကြတဲ့အတွက်နောက်ထပ်အသေးရွေးလိုက်တဲ့သူရဲ့နာမည်ကိုကြေညာပြီးတော့စတင်ခဲ့တာပါ။ထရမ့်ကအခုလိုပြောပါတယ်
။ The nominee for Secretary of the Department of labor
အလုတ်သမောင်းဝန်ကြီးစ်စ်ကတော့ Mr. Alex Acosta ပဲဖြစ်ပါလိမ့်မယ
်ဒီနောက်မှာတော့သမ္မတအဖြစ်ဆောင်ရွက်နိုင်ခဲ့တာတွေကိုအခုလိုဆက်ပြောခဲ့တာပ
ါ We have made incredible progress I don't think there's ever been a president
တိုးတက်မှုတွေအကြီးအကျယ်ရှိခဲ့ပါတယ်ဒီလောက်အချိန်တို့တွင်ကျွန်တော်တို့လုပ်ခဲ့သလိုဘယ်သမ္မတကမှလုပ်နိုင်ခဲ့မယ်မထင်ပါဘူ
းနောက်ပိုင်းမှာတော့ media တွေပေါ် Trump ကတောက်လျှောက်ဝေဖန်ပါတယ်
The press honestly is out of control. The level of dishonesty is out of control.
ယိုယိုသားသားပြောရရင် media တွေကထိတ်မြတ်သိမ်းမြဖြစ်နေပါတယ်။မယိုသားမှုအတိုင်းအတာကလည်းဘောင်ကျောနေပါပြီ
။ဒါရီအားလုံးဟာတနားရီကြောကြာသတင်းစာရှင်းလင်းပွဲအစ9မိနစ်အတွင်းပြောရစကားတွေဖြစ်ပါတယ်။သတင်းထောက်တွေကတော့တမရထရမ့်ရဲ့မဲဆွယ်စီယုံရင်အကြံပေးတွေနဲ့ရုရှားအရာရှိတွေကြားအဆက်အသွယ်မပြတ်ရှိခဲ့တယ်ဆိုတဲ့အချက်ကိုထပ်တလဲမေးခွန်းထုတ်ခဲ့ကြတာပါ။
I have nothing to do with Russia. I told you. I have no deals there.I have no anything.
Russia နဲ့တော့ဘာမှမပတ်သက်ပါဘူး။ဘာပေးယူမှမရှိဘူးဆိုတာပြောလဲပြောခဲ့ပြီးပါပြီ။ရုရှားအကြောင်းပြောနေတာတွေကသတင်းအတုတွေပါ။မီဒီယာတွေလုတ်တံထားတဲ့သတင်းအတုရောင်တွေပါ
။ဒီသတင်းတွေကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တိစောက်မဲ့ဆက်ဆံရေးကိုထိခိုက်နိုင်တယ်လို့လည်းပြောပါတယ
်။ He's sitting behind his desk and he's saying, "You know, I see what's going on."
သူကဘယ်မှာထိုင်ပြီးအမေရိကန်မှာဖြစ်နေတာတွေကိုသူသဘောပေါက်ပြီးအနီးကပ်လဲစောင့်ကြည့်နေတယ်လို့ပြောပါလိမ့်မယ်။တဲ့တဲ့တူရဲ့ဖီအားကြောင့်သမရထရမ့်အနေနဲ့ရုရှားနဲ့ဆက်ဆက်ရေးအစီအပြေနိုင်မှာမဟုတ်ဘူးလို့လည်းပြောပါလိမ့်မယ်
။အမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့သမရအမိန့်ကိုဖက်ဒရယ်တရားရုံးတစ်ခုကပယ်ချထားတဲ့ကိစ္စနဲ့ပတ်သက်လို့လည်းထပ်ကြိုးစားမယ်လို့ပြောသွားပါတယ်
။ We're issuing a new executive action next week.
ကျွန်တော်တို့တိုင်းပြည်ကိုအပြေအဝကာကွယ်နိုင်မယ့်အမိန့်တစ်ခုကိုလာမယ့်သတင်းပတ်မှာထုတ်ပြန်မှာပါ
။သူ့ရဲ့အဆိုအရအပေါ်သတင်းမီဒီယာတွေရဲ့တင်ပြပုံတွေကိုလည်းသမရထရမ့်ကအပြင်းအထန်မှတ်ချက်ပေးခဲ့တာ
ပါ။ It's all fake news.So fake news. The failing New York Times.
အားလုံးကတင်းတူရောင်တွေကြီးပါ။ New York Times ဆိုရင်လည်းကြာဆုံးနေပါပြီ။ရုပ်ကြည်စရာမကောင်းတဲ့သတင်းတွေတပုံကြီးကိုလည်းတွေ့နေရပါတယ်
။သူတောင်ဝန်ယူနေရတဲ့ American ပြည်ထောင်စုအပေါ်သမ္မတထရမ့်ရဲ့အမြင်ဟာလည်းပြင်းထန်ပါတယ
်။ To be honest, I inherited a mess. It's a mess.
ရိုးရိုးသားသားပြောရရင်အရှုပ်ထုတ်ကိုတက်ခံခဲ့ရတာပါတကယ်အရှုပ်ထုတ်ပါစီရင်းရောပြပမှာပါအရှုပ်တွေနဲ့ကြုံနေရတာပ
ါအစိုးရတရဲ့ပထမသတင်းပတ်တွေမှာပဲပြဿနာတွေကြုံခဲ့ရပေမလို့သမ္မတထရမ့်ကတော့သူဦးဆောင်တဲ့အစိုးရရန်နရာဟာအဆင်ပြေချုံးမွေနေတယ်လို့အကောင်းမြင်သဘောထားနေတာကိုလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရရှင်